အခုသတင်းထုတ်လွှင့်နေချိန်မှာပဲမြန်မာနိုင်ငံမြောက်ပိုင်းရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေနဲ့ရိုဟင်ဂျာဒုက္ခသည်အရေးတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအောက်လွှတ်တော်မှကြားနာပွဲတရကျင်းပပါတယ်။အခုပြုလုပ်တဲ့ကြားနာပွဲကတော့အစိုးရဘက်ကတာဝန်ရှိသူတွေကိုခေါ်ယူကြားနာခဲ့တာဖြစ်ပါတယ်။ကြားနာပွဲမှာအခုပြောဆိုဆွေးနွေးနေတာတွေနဲ့ပတ်သက်လို့ကိုသားညိုဦးကပြောပြပါမယ်ရှင်။
ကောင်းပါခင်ဗျာဒီအမေရိကန်ပြည်ထောင်စုရဲ့လက်ထောက်နိုင်ငံကြီးကြီးပက်ထရစ်မာဖီပြောသွားတဲ့အစီအစဉ်တွေမှာတော့အဓိကပါတဲ့ချက်တွေကခုဒီဆယ်စုနှစ်အတွင်းမှာအဆိုးဆုံးမြင်နေရတဲ့ဒုက္ခတွေရည်တက်နာကိုအမေရိကန်ပြည်ထောင်စုအနေနဲ့အလွန်မဲဆိုးရင်ပကင်းဖြစ်နေရပြီးတော့သူ့အနေနဲ့ကလည်းပြီးခဲ့တဲ့နှစ်ပတ်အတွင်းကပဲမြန်မာနိုင်ငံကိုကူရင်တွားရောက်ခဲ့တယ်။နောက်ဒေါန်ဆန်းစုကြည်ပါဝင်အစိုးရခေါင်းဆောင်တွေဒေသတွင်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းနောက်သမ္မတထရန့်ရောဒုတိယသမ္မတဖန်ဆန်းအနေနဲ့ပါအာရှဒေသတွင်းခေါင်းဆောင်တွေနဲ့ဒီကိစ္စကိုဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံတိုင်းဝန်ကြီး West Tillerson အနေနဲ့လည်းဒေါန်ဆန်းစုကြည်နဲ့တယ်လီဖုန်းဆက်သွယ်စကားပြောခဲ့တဲ့အကြောင်းအစီအစဉ်ပြောသွားပါတယ်။ဇလော့ဆရာဖြစ်သောဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေအတွက်အကူအညီဟာ2018ခုနှစ်ဖေဖော်ဝါရီလအထိတန်ပေါင်း434တန်လိုအပ်မယ်ဆိုပြီးတော့သူကခံမှန်းပါတယ်။အမေရိကန်ပြည်သူအနေနဲ့စုစုပေါင်းဒေါ်လာ104တန်အကူအညီပေးခဲ့ပြီးတော့ဒီထဲမှာတော့နိုင်ငံတိုင်းဌာနက86တန်နဲ့မကြာသေးခင်တုန်းကစက်တင်ဘာလကပေးခဲ့တဲ့ဒေါ်လာ32တန်လဲပေါင်နေဆိုပြီးတော့အစီအစဉ်ပြောသွားပါတယ်။နောက်အမေရိကန်ပြည်အောင်စုလူဦးရေနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဒုတိယလက်ထောက်နိုင်ငံကြီးကြီးဖြစ်တဲ့ Mark Storyler ကတော့လက်ရှိအခြေအနေကိုဖြည့်ရှင်းတဲ့နေရာမှာအဓိကအဖြစ်လူသားချင်းစာနာတဲ့အကူအညီနဲ့ကာကွယ်စောင့်ရှောက်မှုတွေပေးရေးနောက်ပြဿနာကြီးတရားလုံးကိုအဓိပ္ပာယ်ရှိရှိနဲ့ဖြည့်ရှင်းနိုင်ဖို့ကူညီဆောင်ရွက်ပေးရေးဒုက္ခသည်တွေနေရာချင်းကိုလုံခြုံစွာဂုဏ်သိက္ခာရှိစွာနဲ့ပြန်သွားနိုင်ရေးကိုအမေရိကန်ပြည်အောင်စုကနေပြီးတော့အဓိကထားလုပ်နေတာဖြစ်တဲ့အကြောင်းပြောသွားပါတယ်။အမေရိကန်ဆိုရရဲ့ဒီရွေးချယ်တဲ့လှုပ်ဆောင်ချက်တွေကိုအမေရိကန်စွတ်တော်ကပါနားလည်မှုနဲ့တူပဲပူးပေါင်းဆောင်ရွက်မယ်လို့နှုတ်လင်းတဲ့အကြောင်းလည်းပြောပါတယ်။ USAID အမေရိကန်ဖွံ့ဖြိုးရေးကူညီထောက်ပံ့ရေးဌာနရဲ့အကြီးအကဲဖြစ်တဲ့ Miss Kate Sunbunstery ကတော့အခုလက်ရှိအဖြစ်ဩဂတ်စ်လနောက်ပိုင်းမှာလုံခြုံရေးအကြောင်းပြချက်နဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေဒေသအတွင်းကိုထိထိရောက်မသွားနိုင်တဲ့တက္ကသိုလ်ရှိနေတဲ့အကြောင်းနောက်သတင်းရရှိမှုပြဿနာတွေအပြင်ဒီကြားထဲမှာမြန်မာဆိုရပညာရေးဌာနကရွှေကြော်ရီနဲ့ပတ်သက်တဲ့အထင်သေးစရာထုတ်ပြန်မှုတွေလည်းရှိနေတဲ့အကြောင်းဆိုပြီးတော့ထောက်ပြပြောသွားပါရစေ။အဲဒီနောက်မှာတော့စွတ်တော်မတ်တွေကဒီကျားနာပွဲကိုလည်းဆစ်စီကနေဒီအမေရိကန်ဆူရယာရှိကြီးတွေကိုမင်းဝန်ထုတ်ပါရစေ။နိုင်ငံတကာကော်မတီရဲ့ Texas Pine အောက်လွှတ်တော်နိုင်ငံတကာကော်မတီဝန်တူဖြစ်တဲ့ဒီ Texas Pine ရဲ့အောက်လွှတ်တော်မှ Castro ကတော့အမေရိကန်ပြည်အောင်စုအနေနဲ့လက်ရှိမြန်မာနိုင်ငံမှာဖြစ်နေတာကိုလူမျိုးတုံးတပ်ဖြတ်မှုဖြစ်နေတတ်မှတ်သလား။နိုင်ငံတကာဌာနအနေနဲ့ကရောဒီအခြေအနေကိုအခုလိုပဲတိတိကျကျအသေးပဲယူသွားဆိုပြီးတော့မေးပါရစေ။ဒီမေခုံးနဲ့ပတ်သက်ပြီးတော့လက်ထောက်နိုင်ငံတိုင်းဝန်ကြီးပက်ထရစ်မာဖီကနိုင်ငံတိုင်းဌာနရဲ့အကြီးအကဲတွေကိုကူးကားပြီးတော့ဖြေပါတယ်။နိုင်ငံတိုင်းဝန်ကြီး West Tillerson ကတော့အများပြောနေသလိုပဲအခုဖြစ်နေတဲ့လူမျိုးတုံးတပ်ဖြတ်မှုကိုအများဆုံးရပ်ဖို့ပြောကြားသွားတာရှိပါတယ်ဆိုပြီးပြောပါတယ်။အမေရိကန်ပြည်အောင်စုရဲ့ကုလသမဂ္ဂဆိုင်ရာတာဝန်ကြီးကလည်းအခုဖြစ်ပေါ်နေတာဟာအင်ပတန်ရက်ဆက်တဲ့ရေရှည်ရွယ်ချက်နဲ့လှုပ်ဆောင်တာဖြစ်ပုံရပြီးတော့နိုင်ငံတကာနိုင်ငံမှာလူနည်းစုကိုကျူးလွန်နေတဲ့ပုံရှိနေတယ်ဆိုပြီးတော့ပြောကြားတဲ့အကြောင်းသူကကူးကားဖြေပါတယ်။လောလောဆယ်အဖြစ်တော့ဒီချင်းကိုအကဲဖြတ်ဖို့အတွက်တုံ့ပြန်မှုတွေကမျိုးစုံရှိနေပြီးတော့ဘသူမှတာဝန်ရှိရဆိုတာကိုပါဆန်းစစ်နေရလို့ဆိုပါရယ်လောလောဆယ်အဖြစ်ဒီချင်းနဲ့အဖြစ်အပျက်တွေကိုဘယ်လိုခေါ်ရမယ်ဆိုတဲ့ဒါဟာလူသားဆိုင်ရာဒုက္ခတွေပဲအဖြစ်မြင်တဲ့အကြောင်းလက်ထောက်နိုင်ငံရဲ့ဝန်ကြီးကပြောပါရယ်လူတန်းဝက်လောက်ငဇက်ဖြတ်ကျော်ထပ်ပြီးနေရတဲ့အချင်းကြီးတောင်းနဲ့ချီပြီးတော့ပြည်သူမှရှေ့ပြောင်းနေရတဲ့အချင်းကြီးဆိုတာလောလောဆယ်ဒီချင်းတွေကိုဖြစ်ရှင်းပြနိုင်ရေးအတွက်လှုပ်ဆောင်မှုလူနေပြီးတော့လူသားချင်းစာနာအကူအညီကြီးပြဖို့လုပ်နေတဲ့တပြိုင်တည်းမှာပဲနိုင်ငံတကာကျင်းဝတ်စံနှုန်းတွေနဲ့ဆန့်ကျင်ပြီးတော့ဒီလုံရက်တွေကိုဘယ်သူကကျူးလွန်ခဲ့တယ်ဆိုတဲ့အဖြေတွေပါရှာတော့ဖို့သဘောထားရှိတယ်ဆိုပြီးတော့လက်ထောက်နိုင်ငံကြီးဝန်ကြီးကဖြေသွားပါတယ်။အမေရိကန်ဆိုရနိုင်ငံကြီးဌာနရာရှိကြီးတွေရဲ့အခုထပ်ဆိုချက်တွေပြီးမှတော့ကြားရပေါ်မှာတယောက်တည်းသွတ်တော်မှတ်တွေကအပြန်အလှန်မိကုန်းထုတ်ဖြေချမှုတွေအခုချိန်ထိဆက်လက်ပြုလုပ်နေကြဖြစ်ပါတယ်ခင်ဗျာ။